ော်ထိန်သိမ်းရေးအတွက်မြန်မာနိုင်ငံမှာတစ်ထုတ်လုပ်မှုတစ်နှစ်ရပ်ဆိုင်းလိုက်တာဟာမှန်ကန်တဲ့စီမံခန့်ခွဲမှုဟုတ်ပါသလားတစ်တော်ပညာရှုထောင့်ကအမြင်ကိုသိရအောင်တစ်တော်ပညာရှင်ဥဝင်းမော်ကိုမေးမြန်းပြီးတင်ပြပေးမှာပါတနိုင်ငံလုံးအတိုင်းအတာနဲ့တစ်ထုတ်လုပ်မှုလုပ်ငန်းကို2016ဆက်ခွန်တနှစ်ရပ်ဆိုင်းလိုက်ပြီးပဲခူးရုံးမှအတွက်တော့10နှစ်ရပ်နာမယ်လို့ဇူလိုင်လထဲမှာပဲတာဝန်ရှိသူတွေကပြောကြားကြပါတယ်ဒီလိုလှုပ်ဆောင်တာဟာမှန်ကန်မှုရှိပါသလားပထမဆုံးမြန်မာတစ်တော်အနေအထားကိုကြည့်ရအောင်ပါမြန်မာနိုင်ငံကတကယ်မြေပြင်အချင်းအနေအထားပေါ့နော်တစ်တော်တွေဘယ်နေရာတွေမှာရှိလဲအဲ့ဒါစပြီးတော့ပြောပြပေးပါလား
တစ်တော်တွေကအဓိကရှိနေတာရှမ်းပြည်မြောက်ပိုင်းနောက်ကချင်ရှိပိုင်းအခုတနင်္လာရီအဲ့လောက်မှာပဲတတော်ကပြင်းပြကြံတော့တယ်အရင်ကတော့ပကူးမတော်ကောင်းခဲ့တာပေါ့ဒါပေမဲ့ပကူးမကုံတော့ဖြစ်သွားပြီနေပြီးတော့လမ်းဖောက်တယ်နောက်တစ်ခါကိုဘက်ကပြည်လမ်းနဲ့ရန်ကုန်မန္တလေးလမ်းနဲ့ကိုလမ်းပြီးကလန်ပြဖောက်တယ်လမ်းနေဖောက်လိုက်တော့အဆက်ဆက်ဆက်ဖြစ်ပြီးတော့အဲ့ဒီတစ်ကကုံတော့ဖြစ်သွားပြီအဲ့ဒီမှာနောက်ပြီးတော့ plantation တွေလေရောဘာဂျန်လုတ်ကိုပေါင်းညာတို့အဲ့ဒါကြီးခွင့်ပြုလိုက်တာအဲ့တော့အဲ့မှာလူတွေကထုတ်ပြီးတော့ကျွန်တော်ပကူးမတော်တော့ကိုကုံသွားပြီအဲ့တော့ပကူးမအရင်ကတော့တော့ရှိတယ်တော့မရှိဘူးဒါပေမဲ့လို့တော့ဖိုးတိုင်းတော်မဟုတ်တော့လုံးဝဟိုလူတွေမတုံးတော့တဲ့တစ်လောက်ပဲကြံတော့တယ်အဲ့တော့တောင်းနေနေတော့ရှိနေတယ်ဒါပေမဲ့တောင်းတာမုံမရှိတော့တဲ့တောင်းကြံနေကြတယ်သူခြုံငယ်ဖိုးမတိုင်းတဲ့တစ်တွေကိုကျွန်တော်တို့ကမာပြီရပြောမှဆိုတော့အုပ်စု၄အုပ်စု၅တို့ပေါ့အုပ်စုတစ်တစ်သုံးလုံးအကျုံးတော့ကုံသွားပြီအဲ့ဒါကြောင့်သူတို့ကအနာပေးခြင်းလဲဆိုအဲ့ဒါကြောင့
်ဘလို့အနာပေးမလဲတစ်တော်တွေကိုပြန်ပြီးတော့သူတို့ပြန်ပြီးစိမ့်လန်းဆိုပြေလအောင်လှုပ်ဖို့စီမံချက်တွေနဲ့အော်စားတယ်ပြောတယ်အဲ့ဒါပေါ့နော်ဘလို့ပုံစံမျိုးနဲ့ပြန်ပြီးစိမ့်လန်းဆူပြေလောင်လုပ်မယ်လို့သူတို့စီစဉ်ထားတာကြီးများကြားမိပါတယ
်တစ်တော်တွေကိုစိမ့်လန်းဆူပြေလုပ်ဖို့ဟာကျွန်တော်တို့ဒီ reforestation ဆိုတာကိုကျွန်တော်တစ်တော်ပြန်လဲထူထောင်ရေးပေါ့တစ်တော်ဆိုင်ရှင်ကြီးပြန်ဆိုင်ဖို့ကိစ္စကိုအခုဟိုနိုင်ငံသားအကူအညီနဲ့လုပ်ဖို့နိုင်ငံသားအကူအညီပေးလာရင်ဘလို့လုပ်ကြမယ်ဆိုတာကိုအခု plan ဆွဲနေတယ်အဲ့ဒီသူတို့ရုံးတော့အဲ့ဒီ plan ကိုဆွဲနေတယ်အဲ့တော့အရင်တော့ကျွန်တော်တို့ TikTok cycling တွေလုပ်တဲ့ဟာတဲ့ကိုအခုဟာနိုင်ငံသားကုမ္ပဏီတွေပိုင်းနိုင်ငံနဲ့အဲ့လိုလုပ်မယ်ဆိုတော့ပို့ပြီးဖြစ်အောင်ပဲလို့ကျွန်တော်ထင်တယ်ကိုတနည်းအားကျွန်တော်အဲ့ဒီတာဝန်ရှိတဲ့ပုဂ္ဂိုလ်ကြောင်းနဲ့ဆွေးနွေးတဲ့ခါကျတော့မျိုးချင်းနဲ့တစ်ကိုစိုက်မလားကျွန်တော်က tissue culture တွေလုပ်မလားဒီထုံးနိုင်ငံတွေမှာအကုန်လုံးကတစ်တွေကမျိုးချင်းနဲ့ပြိုးခေါင်တယ်ဆိုတာမရှိတော့ဘူး tissue နဲ့ပဲ tissue culture နဲ့မျိုးပြိုးခေါင်တော့တစ်မျိုးစားပို့ကောင်းတာပေါ့လေအဲ့မျိုးတွေရောလုပ်ဖို့အစီအစဉ်ရှိသလားလို့မေးကြည့်တော့အဲ့တော့အစီအစဉ်တွေတော့မရှိသေးဘူးလို့ပြောတယ်
။အခုလောလောဆယ်ဒီလိုမျိုးပြန်ပြီးစိမ့်လန်းဆိုပြန်အောင်တစ်ခုတ်တာတော့ပထမရက်ထားမယ်ပေါ့နော်
။ဟုတ်ကဲ့တစ်ခုတ်တာကိုရက်ထားပြီးတော့တောကိုနားပေးရမှာပေါ့။တောကိုနားပေးပြီးတော့အဲ့တောထဲမှာရှိတဲ့အဖိုးတန်တင်မျိုးတွေပြန်ထည့်ရမှာပေါ့။ခုနကပြောလို့ကျွန်းဆိုင်ခင်းနေပြင်းကလေးဆိုင်ခင်းနေရောက်ဆိုင်ခင်းနေအဲ့လိုဆိုင်ခင်းတွေပြန်ထည့်ပေးရမယ်။အဲ့ဒါတွေပြန်ပြီးစိုက်ပေးရမယ်။တောနေထားတော့ခုနကပြောလို့ကျွန်တော်နားပေးလိုက်ပြီးတော့အဲထဲကိုမခုတ်တော့ဘူးဆိုလို့ရှိရင်တော့တောကပြန်ပြီးတော့ကောက်လာနိုင်ပါလေ။ဒါပေမဲ့ကျွန်တော်အများကြီးဆောက်ရတော့မယ်ခုကတော့လေ
။အခုတို့စီမံတာဒီတစ်ခုတ်တာကိုတစ်နှစ်ရရမယ်။ဒါတနိုင်ငံလုံးတိုင်းပါနဲ့ပေါ့နော်
။ပြီး
တော့ဘကိုးယူမောက်ကြတော့ဆယ်နှစ်လုံးကမခုတ်အောင်လို့ပြောတယ်။ဆိုတော့ဘာကြောင့်ဒီလိုခွဲထားတာလဲနည်းနည်းသိပြရစေ
။ဘကိုးယူမောက်ကကျွန်းပေါက်တဲ့ဟိုတောကောင်းပေါ့လေ။အဲ့တောကတော်လေးထိသွားတယ်။တောကိုကုန်သွားတယ်။အဲ့ထက်မှဆယ်နှစ်လုံးရင်တော့မှအဲ့ဒီတောကပြန်ထလာဘူး။ပုံမှန်တော့ပြန်ဖြစ်ဖို့မလွယ်တော့ဘူးအဲ့ဒါကြောင့်သူတို့ဆင်းနေရမှာကျန်တဲ့တောတွေကတောကျန်နေသေးတယ်ဟိုကုန်တာတော့ကုန်သွားတယ်ဒါပေမဲ့တောကကျန်နေပါသေးတယ်အဲ့တော့အဲ့ဒီဟာကနေရပြီးတော့အဲ့ဒီနေ့ရက်တဲ့တောတဲမှာသူတို့ plan ဆွဲမယ်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာဘာလို့လဲဆိုတော့ကျွန်တော်ခွင့်ပြုလိုက်တာနဲ့ထုတ်ခွင့်ပေးလိုက်တာနဲ့အဲ့ထုတ်တဲ့ထဲမှာခိုးထုတ်တာတွေဘာကြံအကုန်လုံးကျောကုန်မှာဆိုလို့အဲ့လိုမျိုးရပ်လိုက်တဲ့သဘော
ဟုတ်ကဲ့ဒါပေမဲ့သူတက်လုံးနေထွက်နေတာတွေမြင်နေရတယ်အဲ့ဒါဘာကြောင့်ပါလဲ
အဲ့ဒီတက်လုံးနေထွက်နေတာကတော့အများစုကတော့တက်လုံးကန်းကနေပြီးထုတ်တာကြီးတဲ့လုံငန်းနေထုတ်ပြီးတော့ तू อ่ะတက်လုံးကိုမထုတ်ရဘူးကုံကြောကိုပဲထုတ်ရမယ်ဆိုတော့ဒါပေမဲ့တက်လုံးကိုထုတ်ပြီးတော့ကုံကြောပို့တဲ့နေရာကိုပို့နေတာအဲ့လိုမျိုးဖြစ်ပါတယ်ဒါပေမဲ့ခုနကပြောနိုင်ငံသားပို့တာကတော့တက်လုံးကိုပိတ်ထားပါတယ်ခု
နိုင်ငံသားကတက်လုံးပို့ခွင့်ပိတ်ထား
ဟုတ်တယ်ခုပြဿနာကကျွန်တော်မြင်တာကခုသူတို့ကတက်ကိုရက်လိုက်တဲ့ချိန်မှာဒီထဲမှာဒီကုံကြောထုတ်ဖို့ဆိုပြီးတော့ကုံကြောလုတ်ဖို့ဆိုတော့နိုင်ငံသားကနေပြီးတော့လာပြီးရင်းနှီးမြှုပ်နှံထားရလည်းရှိတယ်ဒီထဲကနေပြီးတော့ရင်းနှီးမြှုပ်နှံထားရလည်းရှိတယ်အဲ့ဒီသူတွေကခုကုံကြမ်းလုံးဝမရတော့ဘူးအဲ့တော့သူတို့စက်ရုံကြီးတဲတာသူတို့လည်းမပြီးသေးဘူးသူတို့လည်းတင်းနေတန်းလန်းနေအဲ့လိုမျိုးစက်ရုံကလဲနေပြီးတက်ကုန်ရမ်းမရှိတော့ဘူးဆိုတော့အခုအဲ့ဒီအမျိုးတွေကအပြည်ထဲမှာတော့ဒုက္ခရောက်နေတယ်အဲတကယ်လို့ခုသူတက်ပေးရရမလဲဆိုလို့ချင်းဒီတက်လုံငန်းကဆက်ထုတ်မယ်ဒီတစ်နှစ်ဆက်ထုတ်မယ်ဆိုတော့တက်လုံငန်းကထုတ်တာကိုပဲကိုဝိုင်းပြီးတော့လုပြီးတော့အဲလီလာဆွဲရမယ်ပြောဆိုတော့တက်က လင်းလာဆွဲမယ်ဆိုရင်တစ်ကဈေးတအားမြင့်သွားမယ်ဒီပုံစံနဲ့ဆိုရင်ပမာပြည်ထဲမှာတစ်ကိုကျွန်တော်တို့ပို့တော့ပရောခက်လာမယ်လို့ရှိတယ်ဘာလို့လဲဆိုတော့ကျွန်တော်တစ်ထုတ်တော့ရပ်လိုက်တဲ့သူကနည်းနည်းလေးကျွန်တော်တို့အရင်ပြောပြောနေတဲ့ sustainable forest management ဆိုတာ1000ရဲ့ target ဖြစ်ဖို့စီမံအထုတ်မှုဆိုတာမှားသွားပြီမဖြစ်တော့ဘူးဖြစ်သွားတာ
ဒီလိုမျိုးတစ်ခုတ်တာကိုလုံးဝရက်လိုက်တဲ့ပုံစံတက်ကိုဟိုပို့ပြီးကောင်းမဲ့နေပေါ့နော်ဆော့ဆော့ပြောလို့ရေရှည်ခံမဲ့တတော်ပြုပြင်တိုင်တဲ့နေမှာဘလိုတွေများတတ်မှတ်ထားပါလဲဘာတွေလုပ်ဖို့တင်ပါလဲ
အဲရေရှည်လုပ်ဖို့ဆိုတာကလေသူ့ management မှာဒီထုတ်ဆရာရှိရတယ်ထုတ်ပါမယ် environment ကိုလည်းထိန်းရမယ်ဒီလူတွေရဲ့ well being social ကိုလည်းပံ့ပိုးတဲ့ဟာမျိုးဖြစ်စေရမယ်အခုကကျွန်တော်တို့ကအဲ့လိုမဟုတ်တော့ဘဲနဲ့အဲထုတ်တာအခု environment ကတဘာဝပောင်းညူလုံးဝထိခိုက်သွားပြီဆိုတော့သူကအခုထုတ်တာကိုရက်ပြီးတော့တဘာဝပောင်းညူအတွက်ကိုပဲပြန်ပြီးစဉ်းစားတဲ့သဘောဖြစ်သွားတယ်။အဲတော့အဲ့ဒီဟာကပုံမှန် management မဟုတ်တော့ဘဲနဲ့ management out ထွက်သွားတဲ့သဘောဖြစ်နေတယ်။အဲတော့ကျွန်တော်အမြင်ပြောရလို့ရှိရင်အဲထုတ်ဆရာရှိအောင်လည်းဆက်ထုတ်ရမယ်။ဒါပေမဲ့လို့ဘယ်နေရာမှာဘလောက်ပဲထုတ်တယ်လဲဆိုတာကိုသူရှိတဲ့တော့ကိုဘယ်နေရာမှာဘလောက် short ထုတ်ပြီးရင်ပုံကိုဖူလောင်းလို့ short ပြီးထုတ်အဲပြီးပေါအောင်မပုံနဲ့ပြီးရင်မှာတော့လုံလောက်အောင်ထုတ်ပေးတယ်အဲ့ဒါကိုတော့ခုနပြောလို့ကျွန်တော်တို့သူ့ရှိနေစီကံနဲ့ဥပဒေနဲ့စာစာနာနာတတ်မှတ်ပြီးတော့ထုတ်တဲ့နယ်လို့ကျွန်တော်မြင်တယ်။အခုလိုမျိုးရက်ပြလိုက်တယ်ဆိုတာကတော့အဲတကယ်တော့တစ်တော်ပညာရှုတော့အကြည့်မယ်ဆိုတော့ဒါမှားနေတယ်
။တစ်တော်ပညာရှင်ဦးဝင်းမော်ပါ။ရေရှည်ခံမဲ့တစ်တော်ပြုပြင်ထိန်းသိမ်းရေးအတွက်အရေးပါတဲ့ရှီမန်ခန့်ခွဲမှုဤပညာအတွက်နောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်မှာပါ